Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်နန်းရှင် VOA American တန်ရဲ2020ခုနှစ်ဩဂုတ်လ31ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမညသစင်အောင်ပါ။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။ကမ္ဘာတစ်လွာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်နေတာမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့ Iowa, တောင်နှင်းမြောက် Dakota နဲ့ Minnesota ပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လည်း Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ပြင်သစ်နိုင်ငံမှာအင်္ဂါနေ့ကစလို့ကျောင်းတွေပြန်ဖွင့်မှုစီစဉ်ထားပါတယ်။နိုင်ငံတွင်းယောဂကုသမှုနှုန်းမြင့်တက်နေသေးတာကြောင့်ကျောင်းသားတွေယောဂကုသနိုင်တဲ့အန္တရာယ်ရှိတဲ့အပေါ်မှာစိုးရိမ်မိကြောင်းပညာရေးဝန်ကြီး John Michael Blanco ကတနင်္ဂနွေနေ့ကပြောပါတယ်။ပြင်သစ်မှာနေတိုင်းကုသသူလူနာတွေထောင်ထဲချီပြီးတော့မြင့်တက်နေစေဖြစ်ပါတယ်။ဆရာဝန်တွေကတော့ပို့ပြီးတော့တင်းကျပ်တဲ့စီမင်းတွေချမှတ်ဖို့အသက်6နှစ်အထက်ကလေးငယ်တွေကိုနှာခေါင်းစည်းတက်ဆင်ဖို့နဲ့တချို့ကို online ကနေပဲသင်ယူကြဖို့တိုက်တွန်းထားပါတယ်။နယူးဇီလန်မှာတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့ပြန်ဖွင့်မှာဖြစ်ပြီးလူအများသွားလာတဲ့နေရာတွေမှာနှာခေါင်းစည်းတက်ဆင်ကြဖို့အာဏာပိုင်တွေကတနနိုင်ငံလုံးကိုတိုက်တွန်းထားပါတယ်ရှင်။ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌမီလူးစ်ဖီစတာချီဟာထိုင်ဝမ်ကိုတွားရောက်လက်ပတ်ခဲ့တဲ့အပေါ်မှာတန်ဖိုးကြီးကြီးပြန်ပြီးပေးဆက်ရလိမ့်မယ်လို့တရုတ်နိုင်ငံကပြောပါတယ်။ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌဗစ်စတာချီဟာထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။တရုတ်တို့ကထိုင်ဝမ်ကိုခွဲထွက်ဖို့ကြိုးစားနေတဲ့ပြည်내အနေနဲ့တခြားနိုင်ငံတွေနဲ့တရုတ်ဝင်ဆက်ဆံရေးမလုပ်ရဘူးလို့သတ်မှတ်ယူဆထားတာပါ။ဒါကြောင့်ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဟွမ်ဂီကချက်ပါလီမန်ဥက္ကဋ္ဌရဲ့အလဲပတ်ခီးအတွက်တုံ့ပြန်လက်စားချေမယ်လို့ပြောပါတယ်။တရုတ်အစိုးရနဲ့ပြည်သူတွေကတော့ဒီကိစ္စအပေါ်ဘာမှမလုပ်ဘဲဒီအတိုင်းညင်နေမှာမဟုတ်တယ်လို့လွှတ်ထားမှလည်းမဟုတ်ကြောင်းအမြုံမြင်နေတဲ့အပြုအမူတွေတမိုးကြီးကြီးပြန်လည်ပေးဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝင်းကိုကိုးကားပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချက်သမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးထိုမတ်စ်ပက်ထရစ်ကချက်အစိုးရအနေနဲ့ပါလီမန်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်ကိုထောက်ခံခြင်းမရှိပေမဲ့ဝင်းရဲ့ပြောကြားချက်ကသိက္ကိုပြင်းထန်လွန်းတာကြောင့်တရုတ်ဘက်ကရှင်းလင်းပေးဖို့လိုအပ်တဲ့အတွက်တရုတ်တန်အမတ်ကိုစင့်ခေါ်သွားမယ်လို့ပြောပါတယ်။အစ္စရေးနဲ့အာရဗ်စိုးပွားများပြည်ထောင်စု UAE နိုင်ငံအကြားတရားဝင်ဆက်ဆံရေးထူထောင်ပြီးအပိသက်လုပ်ငန်းတွေလုံဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ရဲ့အကြီးတန်းလက်ထောက်အရာရှိတွေအစ္စရေးကနေ UAE ကိုလေယာဉ်နဲ့တင်းလာနေကထွက်ခွာသွားပြီးဖြစ်ပါတယ်။အစ္စရေးလေကြောင်းလိုင်းပိုင်လေယာဉ်ကတယ်လာဗစ်ကနေအာဘူဒါဘီကိုဆော်ဒီလေယာဉ်ပိုင်နဲ့ကိုဖြတ်ကျော်ပြီးတော့ပြန်တန်းခဲ့တာကြောင့်ဆွေးနွေးမယ့်ကိုယ်စားလှယ်တွေကိုတည်ဆောင်သွားတဲ့လေယာဉ်ခီးစဉ်ဟာလည်းတမိုင်းဝင်လေယာဉ်ခီးစဉ်ခုဖြစ်ခဲ့ပါတယ်3နာရီနဲ့မိနစ်20ကြာမြင့်တဲ့တယ်လာဗစ်အဘူဒါဘီလီယင်ခီးစဉ်ကိုတမရာထရမ့်ရဲ့အကြီးတန်းအကြံပေးလဲဖြစ်တမဲလဲတော်ဆက်သူဂျယ်ရက်ခုရှနာနဲ့အမေရိကန်မျိုးသားလူညူရေးအကြံပေးရောဘတ်အိုဘရိုင်တို့ကဥဆောင်သွားတာဖြစ်ပြီးအစ္စရေးဘက်ကလည်းမျိုးသားလူညူရေးအကြံပေးမဲဘန်ရှပတ်တို့အတူလိုက်ပါသွားတာဖြစ်ပါတယ်အဲဒီကိုယ်စားလှယ်အဖွဲ့တွေကအစ္စရေးနဲ့ UAE အကြားကုသန်းရောင်းဝယ်ရေးနဲ့ခီးသွွားလုပ်ငန်းလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးလှုပ်ဆောင်မှုဆွေးနွေးသွားမှာဖြစ်ပါတယ်။အစ္စရေးနဲ့ UAE အကြားတရားဝင်ဆက်ဆံရေးထူထောင်မှုရရှိခဲ့တဲ့သဘောတူညီချက်ဟာအစ္စရေးအနေနဲ့အာရဗ်နိုင်ငံတနိုင်ငံနဲ့နှစ်20အတွင်းမှာပထမဆုံးရရှိတဲ့သဘောတူညီချက်ဖြစ်ပါရဲ့ရှင်။ဂါဇာကမ်းမြောင်ဒေသကနေပြစ်လွတ်တဲ့ဖောက်ခွဲရေးကိရိယာတွေတက်ဆင်ထားတဲ့ဘောလုံးတွေကိုကြားပြတ်ပစ်ချနိုင်တဲ့လီဇာစနစ်သုံးကိရိယာအသစ်ကိုအစ္စရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကစမ်းသပ်တည်ယူပြခဲ့ပါတယ်။အခုဒီလီဇာစနစ်သုံးကိရိယာက90ရာခိုင်နှုန်းတိကျမှုရှိကြောင်းနဲ့ဒါကိုအသုံးပြုရတဲ့ရည်ရွယ်ချက်ကလူတွေကိုအကာအကွယ်ပေးဖို့နဲ့ဖောက်ခွဲရေးဘောလုံးတွေကြောင့်လူတွေသေချာဒဏ်ရာရမှာကိုတားဆီးဖို့ဖြစ်တယ်လို့အစ္စရေးရဲတပ်ဖွဲ့ပြောခွင့်ရမီကီရိုဇန်ဖယ်ကပြောပါတယ်။ဖောက်ခွဲရေးဘောလုံးတွေကိုကြားပြတ်ပစ်ချနိုင်တဲ့ဒီလီဇာကိရိယာကိုအသုံးပြုသွားဖို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကပြင်ဆင်ထားကြောင်းလည်းသူကပြောပါတယ်။ဖောက်ခွဲရေးပစ္စည်းအပြည့်တက်ဆင်ထားတဲ့အဲ့ဒီဘောလုံးတွေကဂါဇာကမ်းမြောင်ဒေသကနေအစ္စရေးနိုင်ငံအတွင်းလေတိုက်တဲ့လမ်းကြောင်းအတိုင်းဥတီဝင်ရောက်လာတာပါ။ ဟာမတ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေဆက်ဒေသကနေဒီဘော်လုံးတွေကိုအဆက်မပြတ်တင်လှည့်နေတဲ့အတွက်တနင်္ဂနွေနေ့မှာအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုပြင်ပထားတုံ့ပြန်တိုက်ခိုက်ခဲ့ပေမဲ့တစ်ဖက်မှာလူအသေးပျောက်တော့မရှိပါဘူး။ဒီသတင်းပတ်ထဲဟာမတ်စစ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့အဖွဲ့တွေကဣသရေလနိုင်ငံတွေကိုမီးလောင်ပုံးတွေတက်ဆင်ထားတဲ့ဘောလုံးတွေပြည့်လွတ်နေတာကြောင့်လင်းမြေတွေမီးလောင်ပျက်စီးခဲ့ရပါတယ်။ဒီပေါ်ဣသရေလကလက်တုံပြန်ပြီးတော့အမြောက်နယ်ပြန်ပြီးတော့ပြစ်ခတ်ခဲ့တယ်လို့လေကြောင်းကလည်းပြန်ပြီးတိုက်ခိုက်ခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.35 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမှာကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြမှာပါအမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးဆန္ဒပြပွဲတွေလရည်နဲ့ချီပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းကိုဖြည့်ရှင်းဖို့နဲ့ရဲတပ်ဖွဲ့အင်အားဖြစ်တင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေပြောဆိုနေကြပါပဲ။အော်ရီဂွန်မြို့နယ်ပိုလန်မြို့မှာဆန္ဒပြပွဲတွေတနင်္ဂနွေနေ့ညမှာလည်းပေါ်ပေါက်ခဲ့ပါတယ်။တခြားညတွေလိုပဲတရားဥပဒေစိုးမိုးရေးတပ်ဖွဲ့တွေရှိရာအဆောက်အဦစီကိုဆန္ဒပြသူတွေစုယုံရောက်ရှိလာတာပါ။ပိုလန်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအဲ့ဒီလိုစုယုံတာကိုတရားမဝင်တဲ့လို့ရဖြစ်ကြေညာပြီးလူတချို့ကိုဖမ်းဆီးခဲ့ပါတယ်။ပေါ်လန်မှာအခုလိုအကြမ်းမဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာကိုရပ်တန့်နိုင်ဖို့အစိုးရတာဝန်ရှိသူတွေဥပဒေစိုးမိုးရေးတပ်ဖွဲ့နဲ့လူထုအကောင်းဆောင်တွေအပါအဝင်လူတိုင်းပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြည်내အုပ်ချုပ်ရေးမှူးကိတ်ဘရောင်းကတနင်္ဂနွေနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးတော့တရားမျှတမှုတွေအမှန်တကယ်ပေါ်ပေါက်လာဖို့အားလုံးစူးစမ်းလုပ်ကိုင်မှသာလင်ရနိုင်လိမ့်မယ်လို့လည်းပြောပါတယ်။အကြမ်းဖက်လို့ရတွေကျူးလွန်သူတွေကိုဒေသခံတာဝန်ရှိသူတွေဖမ်းဆီးအရေးယူနိုင်ဖို့ပိုလန်မြို့ကိုပြည်내ရဲတပ်ဖွဲ့ဝင်တွေဆီလိုသွားမယ်လို့လည်းအုပ်ချုပ်ရေးမှူးဘရောင်းကကြေညာခဲ့ပါတယ်။မြို့တော်ဝန်တက်ဖီလာနဲ့ဆန္ဒပြပွဲစီစဉ်သူတွေလူထုကောင်းဆောင်တို့နဲ့လူထုဆွေးနွေးပွဲတစ်ခုကျင်းပသွားမယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးဘရောင်းရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့မွန်တီနီဂရိုလွှတ်တော်ရွေးကောက်ပွဲမှာသမ္မတမိုင်လိုဂျူကာနိုဗစ်ရဲ့အနောက်ဖက်ကိုရိမ့်တဲ့ဆိုရှယ်လစ်ဒီမိုကရက်ပါတီ DPS ကအဓိကအတိုက်ခံပါတီ For the Future of Montenegro ထက်မဆိုးစလောက်အသာရနေတယ်လို့ CEMI စစ်တမ်းကဖော်ပြပါတယ်။ Future for the Montenegro ပါတီကတော့ဆာဗီယန်နဲ့ရုရှားတို့ရဲ့မဟာမိတ်ပါအမတ်နေရာ80နေရာမှာအများစုဖြစ်တဲ့40နေရာမှာအထက်ပါတီကြီးနေရာစလုံးအနိုင်မရဘူးဆိုရင်တော့တခြားပါတီငယ်လေးတွေစီကထောက်ခံမှုနဲ့ညွန်ပေါင်းအစိုးရဖွဲ့ရမှာပါသမရဂျူကာနိုဗစ်ကလည်းလွှတ်တော်ထဲမှာ DPS ပါတီကအင်အားအကြီးဆုံးအဖြစ်ဆက်ပြီးရည်တည်နေပါတယ်လို့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ
် Oui, je me govori les absolument da
တရားဝင်ထွက်လာမဲ့မဲရက်လာတွေကို DPS ပါတီကလုံးဝလက်ခံမှာပါလို့လဲသမရဂျူကာနိုဗစ်ကပြောဆိုခဲ့တာပါအထိုက်အခံ For the Future of Montenegro ပါတီကောင်ဆောင် Zdravko Krivokapić ကတော့သူတို့အနိုင်ရတယ်ဆိုပြီးတော့ကြေညာနေပါတယ်ရွေးကောက်ပွဲကော်မရှင်ကလာမဲ့ရက်တွေအတွင်းမဲရက်လာတွေကိုတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်2006ခုနှစ်မှာဆာဗီယာနိုင်ငံကနေမွန်တီနီဂရိုလွတ်လပ်ရေးရခဲ့ပြီးတဲ့နောက်သမရဂျူကာနိုဗစ်နဲ့ DPS ပါတီကဆာဗီယာနဲ့ရုရှားတို့နဲ့လမ်းခွဲပြီးတော့2018ခုနှစ်မှာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ရှာတို့ကနောက်ထပ်တော့မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနေရမှာဂျပန်အစိုးရအတွင်းဝင်ချုပ်ယူရှိဟီဒီဆူဂါကဝင်အရွေးခံလိုက်မယ်လို့ဂျပန်သတင်းဌာနတွေကပြောပါတယ်။လက်ရှိအာဏာရ Liberal Party ကောင်ဆောင်အဖြစ်ဝင်အရွေးခံဖို့ဒီသတင်းမှထဲမှာ Mr. ဆူဂါကြေညာမယ်လို့ခန့်မှန်းရပါတယ်။ဝင်ကြီးချုပ်ရာထူးအတွက်ဝင်ရောက်အရွေးခံမဲ့သူတွေထဲမှာကာကွယ်ရေးဝန်ကြီးဟောင်းရှီဂီရူအီရှိဘာနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဖိုမီယိုကီရှိဒါတို့လည်းပါဝင်လိမ့်မယ်လို့ခန့်မှန်းနေကြတာပါဂျပန်လွှတ်တော်စနစ်အရဝင်ကြီးချုပ်ဖြစ်လာမဲ့သူကိုအာနာယပါတီကပါတီကောင်ဆောင်အဖြစ်ရွေးချယ်ကြပါတယ်ကျိုတိုသတင်းဌာနကကောက်ယူထားတဲ့လူထုစစ်တမ်းတွေအရဝင်ကြီးချုပ်တဲ့အဖြစ်ထောက်ခံမှုရထားသူတွေကတော့ကာကွယ်ရေးဝန်ကြီးဟောင်းအီရှိဘာက34ရာခိုင်နှုန်းနဲ့ပထမအနေအထားမှာရှိနေပြီးအစိုးရအတွင်းဝန်ချုပ်ဆူဂါကတော့14ရာခိုင်နှုန်းနဲ့ဒုတိယအနေအထားမှာရှိနေပါတယ်ပါတီကောင်ဆောင်နေရာအတွက်2018ခုနှစ်ပါတီရင်းရှင်ပြိုင်ပွဲမှာတော့ဝန်ကြီးချုပ်အာဘေကိုအီရှိဘာကရှုံးနိမ့်ခဲ့ပူပါတယ်ဒါပေမဲ့လည်းအတွင်းဝန်ချုပ်ဆူဂါအနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုပိုရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြတာပါစက်တင်ဘာလ4ရက်နေ့မှာပါတီကောင်ဆောင်နေရာအတွက်မဲပေးရွေးချယ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်ရာထူးသက်တမ်းတနစ်ကြံနေတဲ့ဝန်ကြီးချုပ်အာဘေကဂျမရဲ့အခြေအနေကြောင့်ရာထူးကနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့တောက်ကြံနေမှာရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်။အသက်65နှစ်အရွယ်မစ္စတာအာဘေဟာပြီးခဲ့တဲ့တနင်္လာနေ့မှာပဲသက်တမ်းအရှည်ဆုံးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။သူ့အရင်သက်တမ်းအရှည်ဆုံးဝန်ကြီးချုပ်ကတော့မစ္စတာအာဘေရဲ့ဦးလေးတော်ဆတ်သူအီဆာကူဆာတိုဖြစ်ပြီး1964ကနေ1992ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ ဆူဒန်အစိုးရနဲ့တဘုံအဖွဲ့တို့ကြားပြည်တွင်းငြိမ်းချမ်းရေးအဆုံးသတ်နိုင်မဲ့တဘောတူညီမှုတစ်ခုတနင်္လာနေ့မှာရလိုက်ကြပါပြီ။၁၈နှစ်ကြာပေါပေါက်နေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အရေးကြီးလာတဲ့ပထမအဆင့်ကိုအစိုးရတာဝန်ရှိသူတွေနဲ့တဘုံတပ်ဖွဲ့ဗိုလ်ချုပ်တွေကြားသမိုင်းဝင်တဘောတူညီမှုရလိုက်တာလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးကဏ္ဍဦးတဘောတူညီမှုစာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီးမှပဲဆူဒန်တော်လှန်ရေးတပ်ဦး SRF ကောင်ဆောင်တွေကလက်သီးလက်မောင်းတမ်းပြီးတော့အောင်ပွဲဆင်ခဲ့ကြတာပါ။နိုင်ငံအနောက်ဖက်ဒါဖာဒီရနိုင်ငံတောင်ပိုင်းကိုရိုဖန်နဲ့ဘလူးနိုင်းပြည်နယ်တွေမှာလှုပ်ရှားနေကြတဲ့သဘုံတပ်ဖွဲ့တွေနဲ့ဆူဒန်တော်လှန်ရေးတပ်ဦး SRF ကိုဖွဲ့စည်းထူထောင်ထားတာပါ။အင်ဒီချင်းတောင်ဆူဒန်နိုင်ငံမြို့တော်မှာဒီဆွေးနွေးပွဲကျင်းပခဲ့တာလည်းဖြစ်ပါတယ်။ပြည်တွင်းပဋိပက္ခတွေအဆုံးသတ်နိုင်မဲ့နောက်ဆုံးအဆင့်ငြိမ်းချမ်းရေးသဘောတူညီမှုစာချုပ်မှာကြံနေသေးတဲ့အဓိကသဘုံတပ်ဖွဲ့နှစ်ဖွဲ့ပါဝင်လာနိုင်အောင်တကားဖွဲ့မိဖို့ကဏ္ဍဦးသဘောတူခဲ့ကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုလာရောက်မဲ့တရုတ်ထိတ်တန့်တန်တမာရဲ့ခီးစဉ်မှာဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေအဓိကလွှမ်းမိုးနေနိုင်တယ်လို့တရုတ်မြန်မာအရေးလေးလာသူတွေကခံမှန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကျေကွန်မြူနတီပါတီဘိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လည်းဖြစ်ပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌလည်းဖြစ်တဲ့ရန်ကြီးကြီးဟာနိုင်ငံတကာခီးစဉ်တစိတ်တပိုင်းအဖြစ်ဒီတစ်ပတ်ထဲမှာမြန်မာနိုင်ငံကိုလည်းရောက်ရှိလာမှာဖြစ်ကြောင်းမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလိုတဲ့အချိန်မှာလာရောက်မဲ့တရုတ်ထိပ်တန်းတန်တပိုင်းရဲ့ခီးစဉ်မှာတော့ကပ်ဘေးပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေအဓိကအာရုံစိုက်ဆွေးနွေးနိုင်ခြင်းရှိရလို့တရုတ်နိုင်ငံအခြေစိုက်နိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ
်တရုတ်ပြည်ကအခု COVID-19 ကရောဂါအတော့စီးပွားရေးလုပ်ငန်းတွေကိုပြန်ပြီးတော့လဲလဲလို့ဆိုရည်ရွယ်နေတာပါဒီအချက်ကတော့ဟိုအခုတရုတ်နဲ့ဟိုအမေရိကန်ရဲ့ဆက်ဆံရေးအကြီးကြီးပြဿနာရှိတာကိုခုတော့သူတင်တောင်တရုတ်ပင်လယ်တွင်းကပြဿနာတွေလည်းရှိတယ်ဟုတ်
ကယောဂါကူးစက်မှုနဲ့ကြုံနေရခြင်းဒေတာတွင်းမှာအစိမ့်မြင့်တန်တမန်တွေမြန်မာနိုင်ငံကိုလာရောက်တာဒါဟာဒုတိယအကြိမ်မှာပြီးခဲ့တဲ့သတင်းပတ်မှာလဲဂျပန်နိုင်ငံဂျာယေးဝန်ကြီးတိုရှီမစ်ဆုမိုတေဂျီမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ရန်ကုန်မြို့အခြေစိုက်နိုင်ငံရေးသုံးသပ်သူဦးမောင်မောင်ဆိုကတော့ရန်ကြီးချီရဲ့ခီးစဉ်ဟာဂျပန်နိုင်ငံဂျာယေးဝန်ကြီးရဲ့ခီးစဉ်နဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ပါတယ်
ဂျပန်နိုင်ငံဝင်ကြီးလာသွားတဲ့အပေါ်မှာတရုတ်ဘက်ကလည်းတခုပြန်တုံ့ပြန်တယ်လို့ပဲကျွန်တော်ယူဆတာပေါ့ဂျပန်နဲ့အမေရိကန်ဘယ်လန့်ပြန်လုပ်ဖို့စဉ်းစားနေတူတယ်ဟုတ်ဆိုတောင်တုတ်ပင်လယ်မှာတော်တင်းမှန်နေကြတာပေါ့တရုတ်ကပြောမှဆိုလို့ရှိရင်လည်းဒီအိန္ဒိယသမုဒ္ဒရာလမ်းကြောင်းဖောက်ဖို့အတွက်ဆိုလို့ရှိရင်ဗမာကတော်တော်အရေးပါတာပေါ့ဟိုတော့အမေရိကန်နဲ့အိန္ဒိယပူးတွဲလက်ချင်းဘာညာလှုပ်ထားတဲ့ခါကျတော့အဲ့ဒါကိုဆင်လောက်တဲ့အင်အားသူ့မှာမရှိဘူးသူ့ရှိတဲ့အင်အားကတောင်တုတ်ပင်လယ်မှာပဲသုံးလို့ရအောင်မဲ့အင်အားပဲရှိသေးတာပေါ့အိန္ဒိယတို့ရထွက်ပေါက်မှာဗမာဟိုသူကအခိုင်အမာခြေကိုလိုချင်တာပဲ
အမေရိကန်နဲ့တန်တမာကြီးကုံတွယ်ကြီးအရာတင်းမာမှုကြုံနေရတယ်လို့ဒေတာတွင်းနိုင်ငံတချို့နဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအတွက်အခြေအကျင်းဖြစ်နေချိန်မှာတရုတ်ထိပ်တန်းတန်တမာဟာမြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုလာရောက်မှာပါနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံဟာအာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့အာရှပစိဖိတ်ဒေသလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အကောင့်ထဲပေါ်ဖို့နဲ့တောင်တရုတ်ပင်လယ်မှာ Code of Conduct ကိုလိုက်နာရမယ့်စည်းမျဉ်းတွေလက်မှတ်ရေးထိုးဖို့ကိစ္စလည်းပါဝင်နိုင်ပွဲရှိတယ်လို့သုံးသပ်ပါတယ်အဲ့ဒီနှစ်ခုလုံး
နဲ့ပတ်သက်ပြီးတော့ရန်ကျက်ချီကတော့နိုင်ငံတော်ကောင်စီနဲ့လည်းဖြစ်တယ်အရင်ကနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်သူကကိုတိုင်းပြည်ကိုထည့်ဆည်းပြီးတော့နိုင်ငံရဲ့ခွင့်အရေးကိုရှင်းပြနေတာဖြစ်တယ်။အဲတော့ဒီစာချုပ်တွေမချုပ်ခင်အဲအေရှားနိုင်ငံမျိုးဆက်ပြီးတော့ရှင်းပြနေလို့ရတယ်။အဲဒီအတွက်လာအောင်ကြည့်ပါလေ
။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေဟာမကြာသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုပါရိုက်ခတ်လာနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံယာယီတာဝန်ခံကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒကိုဝေဖန်တဲ့စောင်းပါးတစ်စောင်ရေးသားခဲ့တဲ့အတွက်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ကမ္ဘာတဝန်းနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေကိုသုံးသပ်ပြီးကုလသမဂ္ဂကိုပုံမှန်တင်သွင်းလို့ရှိတဲ့ UPR အစီရင်ခံစာအတွက်ဒီနှစ်မှာမြန်မာရပ်ဘက်အဖွဲ့အစည်းတွေကဘာတွေကိုဦးစားပေးထည့်သွင်းထားသလဲဆိုတာပြောပြပါမယ်။ကျွန်မကတော့စုစုပါ။လာမယ့်2022ခုနှစ်လာဇန်ပိုင်းမှာကုလအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရပ်ဘက်အဖွဲ့အစည်းတွေကတင်သွင်းထားတဲ့ UPR အစီရင်ခံစာကိုသုံးသပ်မှာဖြစ်ပါတယ်။ကုလသမဂ္ဂမှာတတိယအကြိမ်ဖြစ်သုံးသပ်မဲ့အစီရင်ခံစာမှာတော့လူခွင့်ရေးဆိုင်ရာအကြောင်းအရာပေါင်း17ခုနဲ့ကလေးငယ်အခွင့်အရေးဆိုင်ရာအကြောင်းအရာ၃ခုနဲ့အတူအစိုးရဘောအကြံပြုချက်တွေလည်းပါဝင်ပါတယ်။အစီရင်ခံစာပြုစုရာမှာပါဝင်ခဲ့တဲ့ Save the Children အဖွဲ့ကဒေါ်ဝင်းပပတန်းကတော့ကလေးငယ်အခွင့်အရေးအထူးသဖြင့်တိုင်းရင်းသားဒေသတွေကအခွင့်အရေးဆုံးရှုံးနေသူတွေအရေးထည့်သွင်းထားတယ်လို့ပြောပါတယ်
။ကျွန်တော်နိုင်ငံက conflict တွေလည်းရှိခဲ့တာဆိုတော့တချို့ကလေးတွေလည်းစစ်ပေးလျှောက်နေတယ်ကွာ။နေဆက်ကိုရောက်နေတဲ့ကလေးတွေရှိတယ်။နောက်ဒီအစိုးရရဲ့ဒီမှာပညာရေးနဲ့ဝေးလံခေါက်ပါတဲ့နေရာဒေသဒီလိုနေရာကတိုင်းနာရီဆိုလို့ရှိရင်ဒီတိုင်းနာအဖွဲ့အစည်းတွေဒေတာဆိုင်ရာအဖွဲ့အစည်းတွေနောက်လက်လက်ကန်အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုတွေနဲ့ဒီကြောင်းတွေဒီထောင်လာအကန့်တွေပြညာပင်ရှားနေရတာလေးတွေရှိတယ်သူတွေကဒီအစိုးရရဲ့ပညာရေးစနစ်ကနေပြီးတော့မှလက်လန်းမနေတဲ့အခွင့်အရေးရှိတယ်အဲ့တော့အဲ့ကလေးလေးတွေကိုလည်းဒီဆရာပညာလက်လန်းနေရဖို့ဆိုရင်အစိုးရအနေနဲ့ဒီတိုင်းနာကြောင်းလေးတွေကကလေးတွေရဲ့ပညာရေးကိုအသိအမှတ်ပြုလို့ပါပါ
အစီရင်ခံစာမှာတော့မတန်ဆွမ်းကလေးငယ်တွေအတွက်အထောက်အကူပြုနိုင်မဲ့သင်တန်းကျောင်းတွေကိုတိုးဖွင့်ပေးဖို့အပါအဝင်ကလေးငယ်အခွင့်အရေးဆိုင်ရာအမျိုးသားလုပ်ငန်းအစီအစဉ်ကိုလည်းအကောင့်ထည့်ဖော်ဖို့အကြံပြုထားပါတယ်။ကလေးငယ်တွေအပေါ်ရိုက်နှက်ပြစ်ဒဏ်ပေးတာကိုတားမြစ်တာနဲ့ပတ်သက်တဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေအပိုင်56ပါးပြဋ္ဌာန်းချက်ကိုလည်းအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်မှာပြဋ္ဌာန်းထားတဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအားနည်းချက်တွေရှိနေသလိုအစိုးရရဲ့ဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိနေကြောင်းလည်းကလေးငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကထောက်ပြပါဗျ
။ဥပဒေပိုင်းမှာတော့နည်းနည်းလေးမပြည့်စုံတဲ့အခြေအနေတွေရှိနေပါသေးတယ်။အခြားနည်းဖြင့်ဆောင်ရွက်ခြင်းဆိုတဲ့အခန်းကဏ္ဍတွေကိုအကောင့်ထည့်ဖို့ဆောင်ရွက်ရမယ့်အဖွဲ့အစည်းတွေဖွဲ့ပြီးဖို့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေမှာပေါ်ဆောင်ပေးဖို့လိုအပ်နေတာရှိပါသေးတယ်။နောက်တစ်ခုကဒီကျွန်တော်တို့ရဲ့ကလေးငယ်တွေအတွက်ဒီအာဟာရဖွံ့ဖြိုးမှုတို့အပိုင်းတွေမှာသက်ဆိုင်ရာကျန်းမာရေးဌာနကဆောင်ရွက်ပေမဲ့ဒီကလေးငယ်တွေအများစုရှိတဲ့ကျွန်တော်ပညာရေးကျောင်းကဏ္ဍတွေမှာကျောင်းကျန်းမာရေးကဏ္ဍကိုပြည်ပဝဝအကောင့်ထဲမပေါ်ပေးနိုင်တာဒီလေအားနည်းချက်တွေ့နေရပါသေးတယ်။အခုမြန်မာနိုင်ငံလက်ရှိအကောင့်ထဲပေါ်နေတဲ့ကျောင်းပြင်ပပညာရေးကျတော့အကောင့်ထဲပေါ်တဲ့သူတွေကဟိုတရုတ်ပြတာတာပဲအကောင့်ထဲပေါ်နေကြတာရှိပါတယ်တကယ်တမ်းလက်တွေ့မြေပြင်မှာစာတင်ငန်းကိုမရောက်နိုင်သေးတဲ့ကလေးငယ်တွေကအများကြီးရှိနေပါသေးတယ်အဲ့ဒီအပိုင်းတွေကိုပြည်ပဝဝအကောင့်ထဲပေါ်ပေးဖို့လိုနေတာတွေ့နေရပါသေးတယ
်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ဇူလိုင်23ရက်နေ့ကပြဋ္ဌာန်းခဲ့ပြီးကလေးငယ်တွေကိုရောင်းချတာပြစ်ဒဇာလုံခိုင်းတာနဲ့ကလေးငယ်တွေအပေါ်ညဉ့်ဉန်းမုံပြုလုပ်ဖြန့်ဝေတဲ့ပြစ်မှုတွေကိုကျူးလွန်မဲ့ဆိုဒီဥပဒေနဲ့စီရင်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။လာမယ့်နှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာသုံးသပ်မှုခံယူမယ် UPR စီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအရက်ဘက်အဖွဲ့အစည်း29ဘွဲ့နဲ့ကလေးငယ်အခွင့်အရေးများဆိုင်ရာအဖွဲ့အစည်း15ဘွဲ့တို့ပူးပေါင်းပါဝင်ထားတဲ့မြန်မာအစိုးရအပေါ်အကြံပြုချက်တွေကိုလူ့အခွင့်အရေးကောင်စီမှတင်ပြကြမှာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုရိုနာပိုင်းရဲ့ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေလည်းဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထိခိုက်သေချင်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာကန်ရွာကကူးစက်ခံရသူအတေပြူလူနာတွေဆက်တိုးနေရှိမှာပဲ။စီရီတိမမှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။ဒီအပိုင်းတွင်းမှာပဲရတိတော်မြို့နယ်မှာလက်နက်ကြီးကြီးကြောက်ပေါက်ကွေးမှုတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိကြသလိုဒေလွရတင်းဆောင်နေကြရတယ်လို့ရတိတော်မြို့နယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ်။
တိုက်ပွဲတွေမဖြစ်ပေနဲ့လည်းလည်းကြီးကြရပေါ့နော်အဲ့ဒါမျိုးတွေတွေးနေရပါတယ်အဲ့တော့ခင်ရရတဲ့လူသားတွေလည်း ့ရေသေးတောင်ဆေးရုံမှာလာကူရတာရှိတယ်ဒီနေ့မှာလည်းဒီဒီဒီမှာလည်းနေကြည့်ကြတဲ့အတွက်ဒီကျောင်းသားယူစိတ်ခမဲနေ့အရွေတရား
ရတိတော်မျိုးနေနောက်ပိုင်းမှာပြီးခဲ့တဲ့တဲ့ရင်တပတ်ကလည်းလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်ဒေသခံတချို့ဘေးလွတ်ရာထွက်ပြေးနေရတယ်လို့ရတိတော်မျိုးပေါ်ကဆစ်ဆောင်ဒုက္ခတွေရေကူညီပေးနေတဲ့ကိုဘက်ကကပြောပါတယ
်ဒီဈေးဆောင်ဈေးတော့ဟိုတရားကျော်လောက်ရှိတယ်ကြာဟိုဘောဈေးတော့တော့မရောက်သေးဘူးဆံမဈေးတော့သူမီးကျက်တဲ့ဥမာမနေနိုင်မှာမဟုတ်ဘူးအဲ့ဈေးတော့မနေတယ်ကျွန်တော်တို့လည်းဒီမှာလမ်းကြောင်းမကောင်းလို့အမသွားပြီးတော့ကူအခုကြီးခောက်ပြန်သေးတော့အခက်ဆုံးဖြစ်နေရကြာ
ပြည်ထောင်တိုင်းတပတ်ထင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းလက်နက်ကြီးကြေးကြောက်ပေါက်ကွင်းမုံကြောင်ဒေသခံတွေထိခိုက်သေးခြင်းမှုတွေရှိခဲ့တယ်လို့လည်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ
်လက်နက်ကြီးချိပြီးတော့မှတုံးလို့ရတယ်ရတယ်ဆိုပြီးတုံးလို့ရတယ
်ကိုရိုနာဗိုင်းရဲ့ကူးစက်မုန်တိုင်းအဓိကခံနေရတဲ့ရခိုင်ပြည်နယ်မှာစီရီတိမောင်မုန်တွေကြောင်ဒေသခံတွေထိခိုက်သေးဆုံးတဲ့အထိအန္တရာယ်ကျရောက်နေတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရဖို့လိုအပ်နေပြီလို့လည်းရတိတော်မြို့နယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ
်အိုးအိမ်မှနေပြီးတော့ပေါ့နော်အော်တခါတည်းဘယ်မှတည်းမတော်ပေနဲ့နည်းနည်းကြီးကျလာတာတွေကိုလည်းတွေးရတယ်ပေါ့ရင်ဆိုင်နေရတယ်ပေါ့အဲ့ဒါကိုဗစ် -19 ရောဂါနဲ့ကိုယ့်ရဲ့ကြီးရောမှာဒီနေ့ညရောက်လာမလဲကိုယ့်ရဲ့တိုက်ပွဲဆောင်နေရာဒီမှာဒီနေ့ညရောက်လာမလဲဆိုလို့ဆိုရင်ဒီတဲ့မှုတွေနဲ့လည်းတွေးနေရပါတယ်ဒီလိုကိုဗစ် -19 ရောဂါဖြစ်နေတဲ့အချိန်မှာတော့တော့တဲ့တိုက်ပွဲတွေကိုရစေဖို့ပေါ့တော့ဆရာမတို့တိုက်တွန်းထားတာလည်းရှိတယ်ဒီနေရာကလည်းတိုက်တွန်းချင်ပါလေချက
်လက်နက်ကန်မနီပခတ်တွေကြောင့်နေရာဆွန့်ခါထွက်ပြေးနေကြတဲ့စစ်ချောင်းဦးရဲ့နှစ်သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာမကြသေးခင်တတင်းတပအနေငယ်ကစလို့ကိုရိုနာဗိုင်းရဲ့ကူးစက်မှုတွေရောက်တဲ့တိုးလာရာကအတော်လာကန့်သတ်ထိန်းချုပ်ထားတာဖြစ်ပါတယ်စစ်တွေမြို့နယ်မှာညမထွက်ရမင်းအပါဝင်ပြည်နယ်တစ်ခုလုံးမှာလည်းမလို့အရင်အပြင်မထွက်ကြဖို့ညွှန်ကြားထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကနေတတင်းပေးပို့ထားတာဖြစ်ပါတယ်
မာဆူမမရှင်ကယောဂါကိုဗစ် -19 ရခိုင်မှာပြည်တွင်းကူးစက်မှုဖြစ်ပွားနေခြင်းအချိန်နဲ့တပြေးညီသတင်းချက်လက်တွေနားဆွင့်နိုင်မှုရေဒီယိုအသံဖမ်းဆက်တွေဒုက္ခသည်စခန်းနေစီရခိုင်ကူညီရေးအဖွဲ့တွေကအရောက်ပေးပို့နေကြတဲ့အကြောင်းပြောပြပေးကြပါတယ်ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းကူးစက်မှုတွေကရခိုင်ပြည်နယ်စစ်တွေမြို့နယ်မြောက်ဦးမြို့နယ်နဲ့တခြားမြို့နယ်တွေမှာကူးစက်သူတွေရာခိုင်နှန်းရှိလာချိန်မှာပဲအထူးသဖြင့်စစ်ဘေးနဲ့ရင်ဆိုင်ပြီးအိုးအိမ်ဆွန့်ခွာပြေးနေကြရတဲ့တသိန်းကျော်တဲ့ရခိုင်ဒုက္ခသည်တွေဒေသအာဏာပိုင်တွေရဲ့အမိန့်ကြေညာချက်တွေစစ်မှားရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေအချိန်နဲ့တပြေးညီသိရှိနိုင်ရေးကအရေးကြီးလာနေတာပါဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်လူမှုအဖွဲ့နဲ့အလှရှင်တွေဘက်ကနေဒုက္ခသည်စခန်းလေးစီကိုရေဒီယိုအသံဖမ်းဆက်တွေအရောက်ပေးပို့နိုင်အောင်စီစဉ်နေကြပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များ CUIC ရဲ့အတွင်းမှုကိုစောစောထွန်းကပြောပြပါတယ
်တရင်အချင်းနဲ့များရှိနေတဲ့ကြောင့်မို့လို့ပြည်သူလူထုမှာမမဲတရင်နေမပြည့်စုံတဲ့တရင်နေအများကြီးဖြစ်နေတာပေါ့အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီတရင်အချင်းတွေကိုသိရှိနေဖို့အတွက်အရေးကြီးတာပေါ့လေဟိုကျွန်တော်တို့ကဘာဖြစ်ဒီရှိနေတဲ့အချင်းတွေမျိုးနဲ့တရင်ချင်းတွေရရှိတော့စူးစမ်းကြမယ်ဒီလိုမှာဒီရေဒီယိုလိုက်တင်ဖော်မေးရှင်းအစီအစဉ်ကိုလုပ်တာဖြစ်ပါတယ်ဒီပြည်တွင်းကထုံးတွင်းတဲ့ဟာတွေရောပြပါထုံးတဲ့ဟာတွေရောဒီကောလာသာတရိနဲ့ဆက်လို့ရှိရင်ဒီရေဒီယိုရရှိတဲ့တရိတွေကိုဟိုဒီ mainstream media တွေကတော့၎င်းပေါ့နော်ဒီ broadcast media တွေကတော့၎င်းတရိချင်းတွေရရှိပြီးတော့မှသူတို့အနေနဲ့သိစားနိုင်အောင်ပေါ့လေနော်အဲဒီအထူးသဖြင့်အမားတို့ BOA တို့ BBC တို့ RFA တို့ပေါ့လေဒီဟာတွေကကျွန်တော်တို့စီမှာနားထောင်တာများပါလိမ့်ကြာများတဲ့ခါကျတော့လေကျွန်တော်တို့ပါတခုလိုကဲလုပ်ချင်လေဆိုတော့ဒီ COVID နဲ့ပတ်သက်ပြီးတော့ဒုတိယလိုင်းနဲ့ပတ်သက်တဲ့တရိအချင်းတွေကိုစီရင်များများထုံးတွင်းပေးစီရှင်ပါတယ
်ဒုက္ခသည်စခန်းတွေနဲ့ဒေသခံပြည်သူတွေစီကိုဒီလိုရေဒီယိုတန်လင်းချက်တွေအပြင်တယ်လီဖုန်းတွေနဲ့ပါဆက်သွယ်ပြီးသတင်းချက်လက်တွေပေးပို့နိုင်အောင်ရခိုင်လူငယ်တွေနဲ့ရခိုင်လူမှုဖွဲ့တွေကဗတ်ပေါင်းစုံကနေစူးစမ်းပေးနေကြပါတယ်လို့ကိုစောစောထွန်းကပြောပါတယ
်အဖြစ်မှလည်းကျွန်တော်တို့ကဒီ IDP camp တွေကိုပုံလဲဆက်သွယ်ပြီးတော့မှဒီအခြေအနေတွေပြသနေတာရှိပါတယ်တစ်ဖက်ကလည်းဖုန်းတွေနဲ့လဲပြီးတော့မှလည်းလည်းမိတလို့ပြောတစ်ဖက်ကလည်းရေဒီယိုကနေနားထောင်အဲတစ်ဖက်မှလည်းပဲဒီအင်တာနက်ဖို့ရရှိဖို့ကိစ္စကိုဆက်ပြီးတော့စူးစမ်းပေါ့ဘဲစုံတောင်းဆောင်ကပေါ့နော်ဒီသတင်းရှင်းတဲ့ရရှိတဲ့ပြည်သူတွေကိုရရှိနိုင်အောင်သူပြီးတော့မှစူးစမ်းဖို့ရှိပါတယ်အဲလောလောဆယ်အထိကျွန်တော်အစီအစဉ်မှာကတော့ဒီရေဒီယိုအလုံးတစ်ထောင်ပေါ့နော်ဒီမိရှောင်သခင်100လောက်မှာ တော့တခဲတစ်ခုကိုအနည်းဆုံး၄လုံးကြားလောက်ရရှိနိုင်အောင်ဆိုပြီးတော့မှကျွန်တော်တို့ဒီအစီအစဉ်ကိုစီစဉ်တာဖြစ်ပါတယ်။လောလောဆယ်အချင်းအထိကကျွန်တော်တို့မှာတာရိစီဖွေးရဲ့မတိထေးဝင်ငွေနဲ့အလုံးတရာပေါ့နော်။နောက်ထပ်အလူရှင်တွေကအလုံး300ရရှိထားပါလိမ့်ကြာ။အဲအဲ့ဒါကိုကျွန်မနေ့မှတပက်ခါလောက်ဆိုရင်ပေါ့နော်ဒီ PC တွေဝေပြီးတော့မှစီတွေကိုပို့မှဖြစ်ပါတယ်။ဒီစီတွေကနေပြီးတော့မှတစ်ဆင့်ပေါ့နော်။တခြားမျိုးနဲ့အတိတ်မှာရှိနေတဲ့ IDB ကန်တွေကိုဖြန့်ဝေတော့ဖို့ရှိပါတယ်။ဒီဗီဒီယိုအလုံး90ကတော့ပုံနှကြောနဲ့တောက်တော့မျိုးတွေကစခဲ5ခုကိုရရှိတော့ဖြစ်ပါလိမ့်ကြာ
။အခုလိုရခိုင်ပြည်နယ်မှာလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိတဲ့ကမ္ဘာကရောဂါဆက်ရောက်နေချိန်အစိုးရအဘော်မဟုတ်တဲ့မှန်ကန်တဲ့သတင်းချက်လက်တွေစနစ်ကျတဲ့ကူးစက်မှုကာကွယ်ရေးပညာပေးမှုတွေကိုပြည်သူအများသိရှိနိုင်အောင်အင်တာနက်လိုင်းတွေကိုအဓိကထားဖွင့်လှစ်ပေးပါလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာရေးရာမှုကိုရဲဝေဖြူအောင်ကတောင်းဆိုပါတယ
်။နံပါတ်1ကတော့ကျွန်တော်တို့တွေကအင်တာနက်ကိုဖွင့်ပေးဖို့လိုအပ်ပါတယ်။အင်တာနက်ကိုခွင့်ပေးခြင်းအဖြစ်ပြည်သူတွေကကျန်းမာရေးနဲ့ပတ်သက်တဲ့သတင်းတွေကိုလည်းလေ့ကျူရှာလို့ရတယ်။ဒီ5ဘာလို့ဘာလို့ကနေပြီးတော့မှကျန်းမာရေးဝန်ကြီးဌာနတွေအစိုးရတွေကနေပြီးတော့သတင်းစနစ်တွေပို့ပေးနေရှိတယ်။ရခိုင်ပြည်သူပြည်ထောင်စုကပလောက်မှာရှိတဲ့ပြည်သူတွေရဲ့ဒီအင်တာနက်လိုမျိုး public သတင်းမီဒီယာတွေရှိတဲ့ channel တခုကတခုတည်းတော့လည်းကြောင်ဖြစ်ပါတယ်။အင်တာနက်ကလည်းလို့ရှိရင်အခြားရွေးစရာ Facebook နဲ့ public သတင်းတွေကိုကျွန်တော်ကရှာပြီးတော့ဖတ်လို့ရတယ်။အဲ့ဒီခါမှာဒါလေအပြည့်လူတွေနေနဲ့မှတ်မှတ်ကြရအောင်လားလားဆိုတော့ရမှာလို့ထင်ပါတယ
်။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူအများအပြားကူးစက်ခံရတဲ့အခြေအနေဖြစ်လာနေတဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်ထားသလိုရခိုင်ပြည်နယ်ထဲကိုဒီသတင်းပတ်ထဲခီးသွွားလာရှိခဲ့တဲ့သူတွေစီမှာယောဂါပိုးရှိမရှိစစ်ဆေးတာလိုမျိုးပြည်သူများကြားထပ်ပြီးတော့ယောဂါပိုးကူးစက်မှုမပြတ်ပွားရအောင်လို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံတွေနဲ့ဆောင်ရွက်နေပါတယ်ရှင်။ကျွန်မစုမမ
UA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာလုံခြုံရေးတိုးမြင့်စောင့်ကြည့်နေကြမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေလည်းဇက်တိုက်ဆိုသလိုဖမ်းဆီးမိနေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါမကြသေးခင်ကစလို့ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေထံကယောဂါပိုးပြန့်နှံ့လာမှာကိုစိုးရိမ်လာကြောင်းထိုင်းအစိုးရကနေဆက်တွေမှာပိတ်ဆို့တားမြစ်တာအပါအဝင်လုံခြုံရေးတွေတင်းကျပ်ထားပေမဲ့ဤမျိုးစုံနဲ့ဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတွေရှိနေသေးဖြစ်ပါတယ်။မနေ့တုန်းကလည်းနှစ်နိုင်ငံကြားကတောင်ရင်မြစ်ကိုဖြတ်ကူးပြီးတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပြီးဒီထဲမှာကိုပူချိန်ညှင့်တဲ့သူနှစ်ဦးပါနေတာစစ်ဆေးတွေ့ရှိတဲ့အတွက်ဆေးရုံပို့ပေးခဲ့ကြောင်းကိုလည်းမြန်မာလူသမားကူညီရေးအဖွဲ့ဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါရစေ
။ဒီနေ့ပိုင်းမှာကျွန်တော်တို့ဒီမြန်မာပြည်သားမှာလည်းကျွန်တော်တို့ဒီကိုဗစ်ကူးစက်မှုကကူးစက်မှုကမြင့်တက်နေရပေါ့နော်။မြင့်တက်နေတော့ဒီထိုင်းအာဏာပိုင်ဒီဘက်ကလည်းဒီသတင်းတွေကိုကြားရတယ်။ကြားတော့ကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်တက်ခိုင်ပေါ့နော်။တက်ခိုင်တိုးပေါ့ဒီမဲဆောက်တိုးမှာဆိုရင်အဲလိုဒီစိတ်ဆိုးထားတာပေါ့နော်။ထိုင်းစစ်တပ်တွေရောဗာရောအကုန်လုံးဟိုစိတ်ဆိုးထားတယ်။မနေ့ကပေါ့နော်။ဒီထိုင်းနိုင်ငံတက်ခိုင်ဒီမဲဆောက်မြို့နယ်အပိုင်တွေကမင်းတို့မြောက်ဝတီဒီကျွန်တော်ထိဆက်နေတဲ့ကျွန်တော်တို့တောင်းရင်မြစ်ပေါ့တောင်းရင်မြစ်ကန္နာကန္နာနေပြောမြန်မာနိုင်ငံသားရှိဦးခိုးဝင်လာတာသူကကျွန်တော်တို့တောင်းရင်မြစ်ကိုလက်ပြကူးပြီးတော့ကျွန်တော်တို့ခိုးဝင်လာတာသူကရေတက်နေတယ်ရေရေတက်နေတယ်ခိုးဝင်လာတော့သူကကန္နာလည်းတက်ရောဥပကစောင့်ကြည့်ပြီးတော့စောင့်ကြည့်ပြီးတော့ဖမ်းလာပြီးတော့တမ်းပြီးတော့ဖမ်းမိတယ်ထူးကြတာအဲ့ဒီမှာနှစ်ဦးကကိုကူချင်းရမ်းမြင့်တက်နေတဲ့အတွက်ကျွန်တော်မင်းဆောင်သေးုံကြီးကိုပို့လိုက်ရတယ်လို့ဒါကျွန်တော်တို့ဘက်ကနေ
ရခိုင်ပြည်နယ်မှာအများစုပါဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကထိုင်းနိုင်ငံကနေဆက်ချင်းထိစပ်နေတဲ့ဒေသတွေမှာအသွားအလာတွေကိုကန့်သက်တားမြစ်လိုက်တယ်လို့လုံခြုံရေးကိုလည်းတုံ့ပြန်ထားပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးဖို့ထိုင်းတပ်ဖွဲ့ကလုံခြုံရေးကိုတုံ့ပြန်ထားပေမဲ့ပြစ်ခတ်ဖမ်းဆီးတဲ့အထိရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကတော့မှန်မှန်ဘူးလို့လည်းကိုရဲမင်းကပြောပါတယ်
။ဟိုထိုင်းဘက်ကဒီနေမြေလုံခြုံရေးကတောင်းကျဖို့ပဲပြောတဲ့ပိုင်းမှာအပြစ်မင်းပေးတာတို့ဘာတို့အဲ့လိုမျိုးတွေဒါခွန်လာတာတွေပါပေါ့နော်အဲ့လိုသတင်းတွေလုံချင်းအပြင်မြန်မာလူမားတွေနဲ့ထိုင်းရနာပိုင်းတွေကမုံပြီးမှုတွေပုံပြီးဖြစ်လာခြင်းလူနိုင်ငံဒီချစ်ကြည်မှလည်းဒါဟိုအခုချိန်လေးဖြစ်လာနိုင်တယ်ပေါ့နော်ဒီလိုခေါ်လာတာသတင်းတွေနဲ့အမှန်တရားတွေသူအပြစ်ပြင်းရင်းနေတယ
်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာကလည်းက ကျွန်တော်တို့ဒီမြန်မာပြည်သမားတွေတတိယနေ့အထောင်အစီအကူနဲ့ပတ်သက်ပြီးကျွန်တော်တို့ဒီကိုဗစ်19ရခိုင်ဘက်ကနေဆက်တွေကိုပါပိတ်ထားဖို့ညွှန်ကြားလိုက်ပါတယ်ခွင့်ပြုထားတဲ့ကွန်ပျူတာစီးတွေကိုနေဆက်တွေကနေအပြန်အလှန်တင်ပို့ခွင့်ရှိမှဖြစ်ပေမဲ့လူကိုယ်တိုင်ဝင်ထွက်ပြီးပို့ဆောင်ခွင့်ပြုမှာမဟုတ်ကြောင်းကိုလည်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြထားပါတယ်ကျွန်မမအေးမှာထိုင်း
ကျွန်တော်ဝင်းမြမတခိုင်ပြည်သူတွေရဲ့ပြည်내လွှတ်တော်မှတူရွေးကောက်ပွဲဝင်ခွင့်ဆုံးရှုံးသွားပြန်ပြီလို့ရခိုင်အဓိကပါတီကဆိုလိုက်ပါတယ်။ကြောက်ဖြူအမတ်နဲ့ ANP ရခိုင်မျိုးသားပါတီဝင်ဥဖို့ဆန်ကြုံရတာကဥပဒေအရရောနိုင်ငံအရပါအကြောင်းမငြင်းရဖူးလို့ဝေဖန်လိုက်တဲ့ပါတီပြောခွင့်ရကိုမေးထားပါတယ်။ဟုတ်ကဲ့ဒေါ်အင်းနိစိန်ခင်ဗျာမချာခင်ကပဲဥဖို့ဆန်လာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်ဖို့ပိတ်ပင်လိုက်တယ်လို့ကြားပါတယ်။
ကြီးထောင်စုကော်မရှင်ကစားတဲ့ဆောင်ကြောက်ဖြူခံရကော်မရှင်ကိုပေးဖို့လေဥဖို့ဆန်ကို2020ရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကပေးဖြတ်တယ်ဆိုတော့အကြောင်းကြားစာကိုခရိုင်ကော်မရှင်ကခေါ်ပြီးတော့ပြောတယ်တဲ့ဆိုတော့အဲ့ဒီအချက်တွေကိုအထောက်အထားအနေနဲ့တောင်းတယ်ပြည်내ကိုအယူခံမယ်ဆိုပြီးတော့အဲ့ဒီအချိန်မှာခရိုင်ကော်မရှင်ကပြည်내ကိုအယူခံလို့လည်းအဓိပ္ပာယ်ရှိမှာမဟုတ်ဘူးပြည်ထောင်စုကသာပြင်ပြရမယ်လို့ပြောတဲ့အတွက်ပါတီကဥပရှင်တို့ဒေါခင်စောဝေတို့ရဲ့အကူအညီနဲ့သူဟာပြည်ထောင်စုကော်မရှင်ကိုတိုက်ရိုက်ဒီလိုသိရတဲ့အတွက်ကျွန်တော်မှတားကရခိုင်တက်တော်ထဲကိုရှိနေပေမဲ့ကျွန်တော်နဲ့ဒီပုံမှ30ဒိုင်းရင်ဖုံးရဲ့ပြတ်ချမ်းကျရာညင်းစွန်းတာဘာတစ်ခုမှမရှိပါဘူးဆိုတာပြင်ခဲ့တယ
်ဟုတ်ကဲ့အဲ့တော့ဘလို့အကြောင်းပြန်လဲ
ပြည်ထောင်စုကော်မရှင်ကပြန်ပြီးတော့အကြောင်းပြန်တယ်ဒီကြောက်ဖြူခရိုင်ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြည်နေဖို့အယူခံမတည့်ခဲ့ဘူးဆိုတဲ့အချက်တစ်ချက်ပါတယ်ဒါကြောင့်ပဲခရိုင်ရဲ့ဆုံးဖြတ်ချက်ဟာဒီဖြစ်တယ်ဆိုတဲ့သဘောမျိုးစာပြန်ရောက်တယ်ဒီမြမတက်မတော်ရဲ့ဘုံမိုးအစဉ်ရှိတဲ့အရွယ်ရောက်ပြီးသားသားတယောက်ကဒီအေးအေးရခိုင်တက်တော်ထဲကိုရောက်သွားတယ်ဆိုတဲ့အခင်းချင်းဟာလုံငယ်နဲ့မြစ်ကလေးကအဖေဖြစ်တဲ့ဦးဖိုးဆန်ဟာချွတ်တော်ကိုယ်စားလှယ်ဖြစ်တရုတ်ဝင်ခုထိကိုရက်တည်နေစေပဲဖြစ်တယ်အခု2020ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်းအဖြစ်ဆုံးတော်တင်သွင်းတဲ့အခါကြမှာပဲသားတယောက်ဒီလိုရှိနေတဲ့အတွက်ဒီတစေတားရင်မှုန်နဲ့ညင်စွန်းနေဆိုတာမျိုးနဲ့စရင်ကပေဖြတ်တယ်ဆိုတာကတော့အကြောင်းချင်းဟာအချင်းရောဥပဒေအချင်းရောညှို့မှုရှိဘူ
းဟုတ်ကဲ့ဘာကြောင့်လဲ
ဘာလို့လဲဆိုတော့ဖြစ်ခဲ့ပြီးသားကိစ္စမှာတော့ဒီနေ့ဒီတရဝင်ရက်တည်ပြီးတော့ချွတ်တော်အမတ်အနေနဲ့ရှိနေတဲ့အဖြစ်တရားလာဖို့ရွေးကောက်ဝဲကြမှာပဲတားနဲ့ဘလို့ဆက်ဆက်ရှိလဲဒီအဖွဲ့နဲ့ဘလို့ဆက်ဆက်မှုရှိလဲဘာတစ်ခုအထောက်ထားမှမပြနိုင်တဲ့နဲ့ဒီဥပဒေနဲ့ညှိနေဆိုတာကတော့ဒါညင်းတယ်လို့ယူဆလို့လုပ်တဲ့အချက်ပဲနိုင်ငံရေးမှာအတွေးအခေါ်ယူဆဘက်ဆိုတာဟာတားနေအမိမောင်နဲ့နှမကပတ်သမိုင်းမှာရောမြမသမိုင်းမှာရောပြည့်စုံပိုင်မှာပါရှိတယ်အနာဂတ်မှာလည်းရှိအောင်ပါပဲအဲ့ဒါကဘုံမှာအရွေးရောက်ပြီးသားတားတယောက်ရဲ့ကိုတော့ကလည်းမြမတက်မတော်ရဲ့ဘုံမှုအခုကြတော့လဲအေးအေးဒီအချက်တစ်ချက်ဟာတရဝင်းအဖေတယောက်ရဲ့အလို့အကိုင်အဆောင်ရွက်မှာတဆုံးတရားညင်းစွန်းနေဆက်ဆက်တယ်လို့အထောက်ထားမပြနိုင်ပဲနဲ့ဒီအကြောင်းပြီးပြီးဒီအဖေဟာလွတ်တော်ကိုယ်စားလှယ်မဖြစ်ခိုက်ဘူးလို့ဆုံးဖြတ်လိုက်တယ်အခုတော့ဖြစ်နေသေးပေါ့ဆိုတော့ရှင်းနေအောင်မညီတဲ့အနေအားမျိုး
ဟုတ်ကဲ့အဲ့တော့အခုလို့ညင်းဆိုလိုက်တဲ့အပေါ်မှာအရေးပါတဲ့အချက်စင်ဘယ်အချက်ကိုထောက်ပြကြလဲ
အဂတိတရား၄ပါးထဲမှာတစ်ခုခုဆွေးကပ်ပြီးတော့ရှင်းမှတ်တဲ့အမင်းခုသမ ्या ကိုတော့ကျမတို့လက်မခံနိုင်ဘူးဒါဟာတရားမြတ်တာမှုရှိတယ်လို့လည်းကျမတို့မယူဆချင်ပါဘူးအထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်လာခဲ့လို့ရှိရင်တိုက်တုံးကတော့သဘုံ 9VS ဆိုရင်ဘရင်ဖြစ်သွားတာပဲအုပ်ချုပ်သူလူတန်းစားနဲ့ဆန့်ကျင်ဘက်ဟာအမြဲတမ်းပြဿနာတွေဖြစ်တတ်တယ်အခုလက်ရှိအစိုးရကလည်းပဲတခြားလုံးဆန့်ကျင်ပြီးတော့အတိုက်ခံလုပ်ပြီးတော့အခုအရတားအစိုးရဆိုတဲ့အဆင့်ကိုရောက်လာတာဒီလိုအရတားအစိုးရအဆင့်မှာတော့ဥပဒေကိုမှန်မှန်ကန်ကန်တိတိကျကျအထောက်အထားခိုင်ခိုင်လုံလုံနဲ့ဆုံးတက်ဆုံးဖြတ်တာမျိုးတွေဖြစ်ရှင်ပါတယ်လူတယောက်ရဲ့နိုင်ငံရေးအခွင့်အရေးတွေကိုဒီလိုရမယ်ရှာပြီးတော့ပိတ်ပင်တားဆီးတာမျိုးတွေမရှိကောင်းပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ ည9နာရီကနေ10နာရီအချိန်နှပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်မျိုးမှာအများဆုံးပါဝင်ကိုနာပန်းရဲ့ကုဆဲခံရသူတွေတနေ့ဆက်တနေ့များပြားလာနေတာကြောင့်နိုင်ငံဝန်စိုးရင်မှုတွေကြီးထွားလာနေတဲ့အကြောင်းဒီတစ်ပတ်သတင်းထောက်မှတ်စုစည်းစင်မှာပြောပြရှင်းပါတယ်။ရခိုင်ပြည်နယ်မှာရဲပိုင်းတွင်းဆန်ရှင်ရှိုးလောက်အောင်ကိုနာပန်းရဲ့ကုဆဲခံရသူတွေတိုးလာနေတယ်လို့တခြားတိုင်းဒေသပြည်နယ်တွေမှာလည်းယောဂါကုဆဲခံရသူတွေတွေ့ရှိထားတာကြောင့်စိုးရင်မှုတွေကြီးထွားလာနေတာပါ။ယောဂါပိုအများဆုံးကုဆဲခံနေရတဲ့စစ်တွေမျိုးမှာတော့ယောဂါလက္ခဏာမပြပေကုဆဲနေသူတွေလည်းရှိနေပါတယ်။
ဟုတ်ကဲ့ကောညီမအရှင်ကလည်းတစ်ခုစီမှာဘာမှမဖြစ်ဘူးတက်တက်ကြွကြွနဲ့ဆက်ဆက်ပဲရှိရတော့ဆိုတော့ညီမဟိုဟာဒီညီမရဲ့အရှင်ကကိုကကိုတွေ့လူနာအဖြစ်ဟိုဆက်နေဆင်ထားရတဲ့အရှင်ကအခုရှိရပေါ့နော်ဆိုတော့ကိုကညီမကတောင်းတမေးပဲဘာမှမဖြစ်ဘူးဆိုတော့ရောဂါလက္ခဏာဘာမှဘာတစ်ခုဘာဆိုဘာတစ်ခုမှမပြဘူးကိုရဲ့ဆိုတော့ညီမနဲ့အတူတခြားဟိုဟာတခြားသူကြီးချင်းတွေလည်းပဲဟိုဟာရှိရပေါ့နော်အတူရှိရဆိုတော့အဲ့ဒီ condition တွေ level ညီမနဲ့အတူဘာမှမကြည့်ဘူးအကုန်လုံးသူအကုန်လုံးမွေးတကြီးမှမှနဲ့ရှိကြရဲဆိုတော့သူတို့ level ညီမလို့ဟိုဟာဖြစ်တဲ့ပုံကိုရဲတကြီးမှမှနဲ့ပဲရှိတယ်ဘာတစ်ခုမှမကြည့်ဘူ
းစစ်တွေမျိုးကအသက်23နှစ်ရွယ်တေပြူလူနာမျိုးသမီးတူကသူ့တွေ့ကြုံကိုပြောပြတော့တာပါယောဂကုဆက်ခံနေရကြောင်းတေပြူပြီးနောက်ကုသမှုခံယူနေရပါမယ်မစိုးရင်ဘူးလို့လည်းသူကပြောပါတယ
်စစ်စစ်ရင်တော့ပေါ့နော်ဒါမျိုးနဲ့တနေ့လုံးမှာတော့ကိုကိုတော့ဟိုရခိုင်ပြည်နယ်တစ်ခုပဲဆွဲပြီးတော့ဟိုလူပိုးတဲ့လူများရောင်းတာနဲ့တရားထက်တရားပိုးပိုးများလာရင်ဟိုဟာညံလုံးကလေးပိုးပြီးတော့လာတယ်ဆိုတော့ဟိုဆိုတော့ညုံကုန်ညုံရောဟာတန်ဆောင်းဝင်လာတယ်ပေါ့နော်ဒါတကယ်တော့ဟုတ်ရလားဟုတ်ရှိမလားအဲ့လိုမျိုးကိုကဘယ်လိုစိုးရင်လဲဆိုတော့ညီမကတော့စိုးရင်စိုးရင်ဆိုတော့ညီမကတောင်းပြူတန်ငယ်လေးကြီးတောင်းလို့ကိုစိတ်ထားတယ်ဆိုတော့ကိုအဲ့တော့အဲ့ဒီအပိုင်းကို
ရခိုင်ပြည်နယ်မှာယောဂကုဆဲမှုတွေရုတ်တရက်တိုးလာရကအတော်လာကန့်သက်ဆောင်ကြည့်ရသူတွေလည်းများပြားလာနေတာပါစစ်တွေမျိုးမှာတော့ကုဆဲလူနာတွေနေထိုင်တဲ့ရာကွက်တချို့ကိုအတော်လာကန့်သက်ထားပြီးမြို့ရင်းဈေးဆိုင်တွေနဲ့ဈေးတချို့ကိုလည်းပိတ်ထားရပါတယ်ယောဂကုဆဲမှုတွေတိုးလာရကလေကြောင်းခရီးစဉ်တချို့ရပ်နားထားတာအပါအဝင်ခရီးတော်လာမှုတွေလည်းရှော့ချထားရပါတယ်ကုဆဲမှုတွေများလာရှင်ကဆက်လို့မြို့ရင်းမှာလူတော်လူလာနေပါတော့ပြီးရေတပ်ဖွဲ့ဝင်တွေမြို့ရင်းလှစ်လေနေတာကိုလည်းတွေ့ရပါတယ်ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကတော့ကပ်ရောဂါအန္တရာယ်ကိုရင်ဆိုင်ရမှာလူထုရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့လည်းပြောပါတယ်
။စင်ကောမှုတွေကတော့ဒီမှာပြည်သူတွေကတော့ပူးပေါင်းပါဝင်နားလည်ပြီးလို့ဆိုတော့ပေါ့နော်။အဲ့တော့ဒီနိုင်ငံမှာကျွန်တော်ရှိတဲ့အင်အားနဲ့ပြည်သူလို့ဒီအပေါင်းဆုံးဆီအောင်လုပ်နေတဲ့ဆီမှာနော်။ဟိုကျွန်တော်ကဒီလိုဒီကျန်းမာရေးဌာနကတော့ဆက်ဆံတဲ့ဒီဆောင်တွေဝင်ဖြစ်မှာလေ။ဒီလိုအပေါင်းပွားနေဒီထဲမှာလည်းအတံမဲပြုနိုင်တယ်နော်။အဲ့တော့ဟိုဖက်ဒရယ်ဒီမှာပြည်ဆောင်တာတော့မပြည်ဆောင်တာတော့ကျွန်တော်တို့ဆက်နိုင်ဘူးပေါ့လေအဲ့တော့ဆက်နိုင်ဝန်ထမ်းတွေလုပ်နေတဲ့အချိန်မှာဆက်နိုင်ဝန်ထမ်းတွေပေါ်တော့မှာ
တီထောင်စုစုရကတော့စစ်နှက်ဝင်ထမ်းတွေပါဝင်ချက်မရေးဝင်ထမ်းတွေလည်းတိုးမြင့်စွာလွှတ်ထားပါတယ်ဒါပေမဲ့လည်းကူးဆက်မှုတွေတိုးလာတာနဲ့မျှဝန်ထမ်းအမမျှမှာကိုလည်းစိုးရင်သူတွေရှိနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြီးကတော့ရခိုင်ပြည်နယ်ကလူထုချက်မရေးအတွက်စင်ခေါ်ချက်တွေကိုတော့အစိုးရရဲ့ဥဆောင်မှုနဲ့ကြော်လွှတ်နိုင်မယ်လို့ယုံကြည်ကြောင်းအစိုးရရုံးမြင့်တန်ကြားအနေပြောကြားခဲ့တဲ့မေခွန်းမှာပြောတော့ပါတယ်
အများသိကြတဲ့အတိုင်းပဲအခုစစ်တွေမှာဆိုလို့ရှိရင်အရင်ပတ်အတွင်းကနေပြီးတော့ဒီကိုဗစ်ရောဂါပြန့်ပွားမှုကအင်တာမမြန်ခဲ့ပါတယ်အင်တာမမြန်တဲ့အခါကျတော့စိုးရင်ပူပါမှုတွေလည်းတက်လာတာပေါ့နော်အဲ့တော့ကျမတို့ဟာဒီဟာကိုစိန်ခေါ်မှုတစ်ခုအနေနဲ့ကြည့်စီချင်ပါတယ်စိန်ခေါ်မှုဆိုတော့ကြောက်စရာမဟုတ်ပါဘူးကြော်လွှားဖို့သာဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီဟာကိုဒီစိန်ခေါ်မှုကိုဒီနိုင်ငံတော်ရဲ့ကြိုးပမ်းဆောင်ရွက်မှုတစ်ခုအနေနဲ့ကြော်လွှားနိုင်မယ်လို့လည်းကျွန်မယုံကြည်ပါတယ်ကျွန်မတို့ကနေပြီးတော့ဒီစေနာဝန်ထမ်းတွေကိုလည်းအင်တာမကျေးဇူးတင်တယ်။နောက်အခုချိန်မှာချက်ချင်းကိုပစ္စည်းဆေးပစ္စည်းမျိုးမျိုးကျွန်မရင်းနဲ့ပတ်သက်တဲ့ပစ္စည်းမျိုးမျိုးနဲ့ကူညီတဲ့ကျွန်တော်တို့အလှူရှင်ပြည်သူပြည်သားတွေကိုအားလုံးလည်းအင်တာမကျေးဇူးတင်ပါတယ်။ဒီလိုပဲကျွန်မတို့ဆက်လုပ်သွားလို့ရှိလို့ရှိရင်ဒီစိန်ခေါ်မှုကြီးကိုကျွန်မတို့ကြော်လွှားနိုင်မှာဖြစ်ပါတယ်။တတိတော့အင်တာထားဖို့လိုပါတယ်။ဒီကျွန်မတို့လိုအပ်မယ့်ကိစ္စတွေဟာများပါတယ်ကျမရဲ့ဝင်ကြီးဌာနလည်းညွှန်ကြားချက်တွေထုတ်ပါလိမ့်မယ်ဒါပြပြမဲ့လည်းအသက်ဆန်းတော့မဟုတ်ပါဘူးတခြားနေရာတွေမှာလည်းကျမတို့လှုပ်ဖူးပြီးသားဖြစ်ပါတယ်
Rakhine Binima, Pigre Nigalu, Tamadone, Rakhine Lenakan, a Puido Jatai Widijang, Dida Kendri, a Ketun, Yashi Mabe, Kayoga Neba in Saint Lani Araba, See Yeti Mamudu Shinidolo, Tapemale, Jama Yip Datanade, Gito Lane, Yakan Yeha, Asuya to Uzabi Pishinyame, Jadi who pilled it, John, Didiba the Dins of Masu seizing on it, Tinkia Layabarekana, Tano Tanai, Sidim Yogan, the Dame Bibu Tara Pibare.
မင်္ဂလာပါတောရရှင်များရှင်ကျမတင်ကြီးထိုက်ပါရခိုင်မှာကိုဗစ်-19ကူးစက်မှုများလာတာကြောင့်ရခိုင်အပါအဝင်နိုင်ငံတော်မှာအသွာလာတက်မြက်ကန့်သက်ချက်တွေပြန်လည်ချမှတ်လာတာနဲ့အတူပဲကုန်စည်စည်းစိမ်မှုတုံ့ဆိုင်သွားပါပြီနိုင်ငံတော်ကုန်စည်နှုန်းကြီးမြင့်မသွားစေရေနောက်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်ပြတ်မသွားစေဖို့အတွက် COVID-19ကာလကုန်စည်စည်းမှုအပိုင်းနဲ့ပတ်သက်ပြီးဟင်းသီးဟင်းရွက်သစ်သီးဝလံစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်းရေးမှုဥကျော်သူကိုမေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်အဖြစ်တင်ပြထားပါတယ်ရှင်
ကျွန်တော်တို့ကဒီရခိုင်ပြည်နယ်ကိုသွားတဲ့ကုန်ကားတွေပေါ့နော်အဲ့ဒါတွေကတော့တော်တော်လေးခက်ခဲဖြစ်သွားပြီအစီကားတွေရခိုင်ပြည်နယ်တွေသွားဖို့ခက်သွားတယ်လို့ရခိုင်ပြည်နယ်တွေကနေပြီးတော့မှဒီဘက်ကိုပြန်ထွက်လာမဲ့ကားတွေလည်းခက်ခဲသွားတယ်ပေါ့နော်အဲ့ဒီအခြေအနေကတော့ဒါလောလောဆယ်အခြေအနေမှာအဆိုးဆုံးဖြစ်နေတယ်အဲ့ဒီအတွက်လည်းဘာဖြစ်သလဲဆိုတော့ရခိုင်ပြည်နယ်မှာတော့ကုန်စည်နှုန်းတော့တက်သွားတာပေါ့เนาะအဲ့ဒါကိုဖြည့်ရှင်းဖို့ဆိုပြီးတော့မှဒီတတိယနေ့အတွင်းမှာပဲဒီကျွန်တော်တို့ရန်ကုန်မှာဝီလက်ရန်ကုန်ဖွဲ့တယ်လို့မြို့ပဲဝီလက်ရခိုင်ဆိုပြီးသူတို့ဒီရန်ကုန်ကအဖွဲ့နဲ့သူတို့ချိတ်ဆက်ပြီးတော့မှအဲ့မှာတစ်ဖွဲ့ဖွဲ့တယ်ဖွဲ့ပြီးတော့ဒီကုန်စည်တွေကိုသူတို့ဈေးတက်တက်တက်ရဖို့ဆိုပြီးတော့မှချိန်မိတဲ့ဟာ ဒီဝယ်ပြီးတော့မှဒီစည်ရင်းတိုင်းရအောင်ရောင်းမေးဖို့ဆိုပြီးတော့စီစဉ်နေတဲ့ဟာတွေလည်းကျွန်တော်တို့တော့ကြားပါတယ်ခင်ဗျာဆိုတော့ဒီအချိန်ကဒီနေဆက်ထိုင်းနေဆက်ကလည်းအခုပိတ်နေပါတယ်နောက်တစ်ခုကဒါတရုတ်နေဆက်ဘက်ကလည်းကျေကောင်ဘက်ကပိတ်မလို့လို့ပြောနေကြတယ်ပေါ့နော်ဆိုတော့
ဒီမြန်မာနိုင်ငံနဲ့ကဒီဟင်းဒီဟင်းရွက်တည်တည်ဝလံထွက်ကုန်နေဟိုအယောင်းဝယ်မှာရောတိတိတတာထိခိုက်မှုတွေ့ရပါပြီလားရှင်တော်တော်စီမှာတော့ဒီတရုတ်ကတော့နှခိုးတဲဟိုဟာအခုဒီဒီတချို့ပြန်မှာမဖြစ်တာမဟုတ်ဘူးပေါ့နော်ဟိုပထမတစ်ခေါက်ဖြစ်ပြီးနောက်ဆုံးချိန်နေတဲ့ဟိုဟာကျွန်တော်တို့ဟိုရင်မောင်းဟိုလဲတဲ့အစီအစဉ်ကိုလှုပ်ထားတာအခုချိန်ကြီးအဲ့ဒါကပြန်ပြီးတော့မှ မပြင်ရသေးဘူးမပြင်ရသေးတော့ကျွန်တော်တို့ဗမာရင်မောင်းနေဝင်လို့မရဘူးပေါ့နော်ဝင်လို့မရတော့အဲ့ဒီမှာကုန်စီစီးစီးမှုကျွန်တော်တို့ဒီတည်တည်ဝလံပိုင်းနဲ့ပတ်သက်တဲ့ကုန်စီစီးစီးမှုကတော့တိတ်မရှိဘူးပေါ့နော်အချိန်ကြီးရလဲသူဟိုကုန်ကလည်းထွက်တဲ့အချိန်ကြီးမဟုတ်ဘူးပေါ့နော်လက်ရှိကျွန်တော်တို့တည်တည်ဝလံကဏ္ဍမှာဆိုရင်တော့တရတိရလဲကုန်သွားသလောက်နေထားရှိပေါ့ကုန်သွားသလောက်ဆိုတော့တရုတ် ေါ့နောက်ဖြဲသီးကလည်းတရက်ကို၄၅သီးလောက်ပဲရှိတာဆိုတော့နာနသီးကလည်းဒီနှစ်ပို့ခွင့်မရဘူးပေါ့နော်ပို့ခွင့်မရတဲ့အခါမှာဒီတရုတ်ပြည်ဘက်ကတော့သတိဥလိုင်းအထွက်ကတော့နေတယ်ပေါ့နော်ဒီထိုင်းဘက်ကတော့ကျွန်တော်တို့ကဒီဗမာဘက်ကနေပြီးတော့မှဒီခိုးပြီးဝင်သွားတဲ့လူတွေဟိုဘက်မှာလည်းမိတာတွေအများကြီးရှိတဲ့အခါကျတော့အကုန်လုံးသူတို့တင်းကျပ်လာတဲ့အနေအထားရှိတယ်ပေါ့ရှိတဲ့အခါမှာဒီပို့တဲ့အပိုင်းကတော့တော်တော်လေးတော့ခတ်သွားတဲ့အနေအထားရှိတယ
်ခီးသွားလာမှုကုန်စည်စီးဆင်းမှုကိုစစ်တာဆေးတာမျိုးနောက်တစ်ခါဒီကွာရန်တင်းနှစ်ပတ်လောက်ရမယ်ဆိုတဲ့ဟာမျိုးဒါမျိုးကကိုအရက်ကိုဒေတာနဲ့ကိုလုတ်ခဲ့တော့ကုန်စည်စီးဆင်းမှုမှာတော်တော်လေးအနှောက်အယှက်ဖြစ်ခဲ့တာရှိပါတယ်ဒီတစ်ခေါက်မှာရောဒါမျိုးအလားအလာမျိုးပေါ့နော်ဒါတွေကိုရှောက်နိုင်ဖို့အလားအလာရှိပါလား
ကျွန်တော်တို့လည်းအဲ့ဒါကိုတော့စိုးရိမ်နေတယ်ပေါ့နော်စိုးရိမ်နေတယ်ဆိုတာကဟိုပြည်တော်စုကထုတ်တဲ့ဟာနဲ့ဒီတိုင်းပြည်သားကြီးပြည်နယ်တွေနဲ့မြို့နယ်တွေမှာကဒီဆောင်ရွက်ကြတဲ့အဆင့်ဆင့်သောအဖွဲ့တွေနဲ့ကဟိုနည်းနည်းကွာခြားနေတယ်လို့ကျွန်တော်တို့အဲ့လိုမြင်နေပြမြင်နေဆိုတာက ဟိုချင်းပြည်နယ်ဘက်မှာဆိုရင်ဘယ်လိုဖြစ်သလဲဆိုတော့ဟိုရန်ကုန်တို့ဘာလို့ကလာလို့ရှိရင်လာတဲ့လူတွေကို21ရက်ကွာရနီးဝင်ရမယ်ဆိုပြီးတော့ဖြစ်နေတယ်ပေါ့နော်ဖြစ်နေတဲ့အခါကျတော့ဒါတော့ရခိုင်ဘက်ကမဟုတ်သေးဘူးနော်ရန်ကုန်ကလာတဲ့လူတော်လုပ်မယ်ဆိုတော့ပြည်နယ်ဆိုရဘက်ကိုကျွန်တော်တို့တိရသလောက်ကတော့သူတို့ဘက်ကကျတော့အဲ့လိုမဟုတ်ဘူးပေါ့နော်ဒီ21ရက်ကွာရနီးနေပါလေညာလေဝင်စီရမလို့လို့ပြောတယ်သို့တော်လည်းပဲအဲ့လိုတဲ့ကဲအောက်ချီယာမျိုးနယ်ဒီမှာဖြစ်နေတာတော့ဝင်ရမယ်ဆိုတဲ့ဟာမျိုးတွေဖြစ်နေတယ်ပေါ့နော်ဖြစ်နေတဲ့အခါမှာအဲ့လိုမျိုးဆိုရင်ကျွန်တော်တို့ကလူလဲသွားမှာမဟုတ်တော့ဘူးကုန်စည်စည်းမှုကလည်းရောက်ဖို့မလွယ်တော့ဘူးပေါ့နော်မလွယ်တော့ဆိုတော့အဲ့ဒါကိုကြောက်ပြီးတော့လူတွေကသွားမှာမဟုတ်တော့ဘူးသွားမှာမဟုတ်ရင်ဒီကုန်ပို့တဲ့ကားတွေကလည်းအဲ့လိုမျိုးလာလောက်ရမယ်ဆိုရင်ကျွန်တော်တို့ခက်ပြီးတော့ငကိုလုံးကလည်းပထမတစ်ခေါက်မှလည်းကျွန်တော်တို့ဒီလိုဖြစ်ခဲ့လို့ကုန်စည်စည်းမှုကရက်ခဲ့တာပေါ့နော်ရက်ခဲ့တယ်ဆိုတာကလူ9ယောက်ထက်ပိုမစုရတော့ခုနကပြောသလိုပေါ့နော်အဲဒီဟိုရောက်လို့ရှိရင်ကွာရန်တင်းဝင်ရမယ်ဆိုကားတွေဖြတ်တဲ့နေရာတွေမှာပြဿနာပေါ့နော်နောက်တစ်ခုကကျွန်တော်တို့ရဲ့ညမထွက်ရမိန်ပေါ့နော်ညမထွက်ရမိန်ကအခုချိန်ရန်ကုန်မြို့ဆို12နိုင်ရ4နိုင်ခြေသေးတဲ့တခြားမြို့တွေတော်တော်များများမှလည်းတိုးလာပြီပေါ့နော
်ဆိုတော့ဒီတစ်ခေါက်မှရောဦးကျော်သူတို့ရဲ့ဒီကုံစိန်ဘက်ပေါ့နော်ဘာတွေပျက်စီးနိုင်ခြေရှိပါသလဲတကယ်လို့များဒီလိုတင်းတင်းကြပ်ကြပ်ဖြစ်လာမယ်ဆိုလို့ရှိရင
်ဒီချိန်ကတော့အများဆုံးဖြစ်နိုင်တဲ့ဟာကတော့ဟင်းနီဟင်းရွက်ပေါ့နော်ဒီလက်ရှိကာလမှာပေါ်နေတာကကျွန်တော်တို့ဟင်းနီဟင်းရွက်ဒီပေါ်နေတာအဲ့တော့မကူရတော့ဘူးဆိုရင်တော့အဲ့ဟင်းနီဟင်းရွက်ဒီကတော့ဒုက္ခရောက်တော့မှာနောက်ထပ်တစ်လားနှစ်လားလောက်နေလို့ရှိရင်တော့ကျွန်တော်တို့ဟိုအသီးတွေပေါ်လာမဲ့ဟာတွေရှိတယ်ပေါ့နော်ထောပတ်သီးတို့ကျွဲကောသီးတို့ဒီလိုဟာတွေလိုင်းလိုင်းပေါ်လာမဲ့ဟာတွေရှိတယ်ပေါ့အဲ့ဒီချိန်ကျရင်တော့အဲအဲ့ဒီဟာတွေကလည်းအဲဒုက္ခရောက်သွားနိုင်ကြီးရှိပါတယ်အခုလိုများဆက်ပြီးတော့မှဖြစ်နေပြီးတော့ဆက်ပြီးတော့တင်းကျပ်နေဦးမယ်ဆိုလို့ရှိရင်ပေါ့လေ
ထွက်လာနိုင်မဲ့ကုန်စည်တွေကဘယ်ဒေသကတောင်သူတွေများပါသလဲရှင်သူတို့ရောဘာတွေများဒါသတိထားဖို့လိုပါသလဲဦးကျော်သူ
အခုဖြစ်နေတဲ့ရခိုင်ကတော့ကျွန်တော်တို့ပြည်မကိုတတိယလနဲ့ဟင်းနီဟင်းရွက်ကလာတာမရှိဘူးကျွန်တော်တို့ဒီပြည်မအနေပဲဟိုဘက်ကိုပြန်ပို့တာရှိတယ်ဆိုတော့ရခိုင်နဲ့ပတ်သက်လို့တော့ထိခိုက်စရာမရှိဘူးပေါ့နော်ဟိုထွက်အခုထွက်မဲ့ဟာတွေကလည်းကျွန်တော်တို့ချမ်းပြည်နယ်ရဲ့ဒီပဲခူးတိုင်းနောက်ချမ်းရဲ့နောက်ရန်ကုန်နားတဝိုက်ကဲနောက်နည်းနည်းတလားလောက်ကြာလာလို့ရှိရင်တော့ကျွန်တော်တို့ကမွန်ပြည်နယ်ခရင်ပြည်နယ်ဘက်ကရေပေါ့နော်ထွက်လာမဲ့ဟာတွေဖြစ်တဲ့အတွက်လောလောဆယ်ချိန်မှာအဲ့နေရာတွေကတော့ဆန်းစစ်တယ်လည်းမဖြစ်ဘူးနောက်ပြီးတော့ဒီ positive luna တွေးတဲ့အနေထားလဲမရှိသလောက်ကိုနည်းတယ်ပေါ့နော်အဲ့လိုမျိုးအနေထားမျိုးဆိုတော့ဒီဒေသတွေကတော့ထွက်နေအခုထွက်လာမဲ့သီးနှံတွေကတော့ကြိုးစားနာမဖြစ်တော့ဘူးလို့တော့ကျွန်တော်တို့ယူဆရပါတယ
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မမကိုဗစ်ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစိကိုကားတဲ့အထိနှာခေါင်းဆီးတွေတတ်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか?
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်ဆုကဲအိုနော်ကအခုလိုရှင်းပြပါတယ်
။マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထားရင်10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလှုပ်ပေးနိုင်ပါတယ
်
။ဒီနှာခေါင်းစည်းတက်ထားရင်ကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုတွင်ထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ ဒီနှကောင်းစီကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှကောင်းစီသာဖြစ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကိုတော့ကာကွယ်မပေးနိုင်ပါဘူး C-Face နှကောင်းစီကနှကောင်းနဲ့ပါဇက်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်သူကကိုဝဲမဲ့နှကောင်းစီရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics Company က Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တည်ထွင်ခဲ့တာပါအဲ့ကျိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ဟာနေဒလေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါအဲ့ကျိုဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ်။ COVID ကာယရောဂါဖြစ်ချိန်မှာသူတို့အဲ့ကျိုဆက်ရုပ်တွေအတွက်တည်ထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကေအိုနော့ကပြောပြပါတယ်။
数年頑張ってロボを作ってきていて、それがその技術をそのまんま今回の
作業とくろうなんも、ちょろろ年々地調査がじゃあばれ。コロナウイルス感染もじゃん、ルム台湾搬運陣ま、あ病例るれ撇とよ。ちょろろ立って作業に備ญา子投茶びろ、ディ病例ま、投運ないめ、必死とくく滴退めそびろ、抜けちゃらば。
か療がもくあん、加越れあにね、なかんしり立ちゃれあか、病素殺散にま、あけ腫やらじゃ、あくろばば便なかんし漏やら撇ばれ。
スーパーやコンビニのレジでも飛沫のフィルターがあって
。くずルタンが手を捻て手をかっかかにじゃばれ。うまスーパーマーケット匂新カウンターとエッジの庭とまそういん。じゃまファイバー地類にかたろ手を捻て手をばပြောねてれそうらあてちゃじゃないもはかっばれ。でろちにမျိုးまちょろりや仲間子ねアップが帯子あとうんばれ。
တကယ်တော့သူတို့ရဲ့ Donut Robotics Company ကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းစည်းထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းစည်းဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထဲမဖို့နိုင်တာလို့ပြောပါရယ်။အခုတော့ကမ္ဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ Smart မျက်နှာဖုံးကိုအများအများထုတ်လုပ်ဖို့တည်ထွင်နေပါပြီ။တစ်ခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို10ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ်။ C-Face smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာလည်းမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ်။32ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိန်ပြီးတော့ဆက်သွင်းစကားပြောနိုင်ကြမဲ့ smart နှာခေါင်းစည်းတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံပိုးအလူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာရင်ကောက်ခံရရှိခဲ့တာပါ။နိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ Smart မျက်နှာဖုံးပေါင်း3သိန်းခွဲလောက်ထိရောင်းရလိမ့်မယ်လို့ Donut Robotics Company ရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်။လောလောဆယ်အထိဘာသာစကားရှင်းမျိုးကိုဘာသာပြန်ပေးနိုင်တာကသူတို့ Smart နှာခေါင်းစည်းတွေရဲ့အသာချက်ဖြစ်တယ်လို့ဆိုပါတယ်။
日本にはあの災い転じて吹く飛ばすというあの言葉がありますけど。
ディナカウンシー立って姿を描いた時、こうね描ねているスマートフォンアップ方面、こうば描ねてれそうだをさだね褒ぴゃべようもかべね。こう単語ば加あろ。ちゃうね手を描述殺散ね間ま、ぷびろ審議累くしばれ。
C-Face Smart နှာခေါင်းစည်းတွေကိုဂျပန်နိုင်ငံမှာပထမအတုပ်အဖြစ်နှာခေါင်းစည်း9000ကနေ1000လောက်အထိဒီဇင်ဘာလလောက်မှာစတင်ရောင်းချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donut Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းစည်းတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော့ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတည်ထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချီရေးအတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စါရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းစည်းတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တည်ထွင်နေတဲ့ C-Face နှာခေါင်းစည်းတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့ရှင်းနှစ်2021ခုနှစ်ဧပြီလလောက်မှဖြစ်နိုင်မယ်လို့ Donut Robotics Company ကပြောပါတယ်ရှင်ကျွန်မဆူမြတ်မောပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဩစကာဆုရှင်ဂျိမ်းစ်ဘွန်ရုပ်ရှင်မင်းသားကြီးရှွန်ကွန်နရီဩဂုတ်လ25ရက်နေ့ကပဲအသက်90ပြည့်သွားခဲ့ပါသေးတယ်။1930ဩဂုတ်လ25မှာမွေးဖွားတဲ့မင်းသားကြီးရှွန်ကွန်နရီဟာစကော့တလန်ရဲ့အဲဒင်ဘရာမြို့မှာမွေးဖွားတာဖြစ်ပြီးတော့သူ့ကို1989ခုနှစ်မှာတော့ People Magazine ကရွှေဆောင်မှုအပြင်းဆုံးအမျိုးသားလို့နာမည်တက်ခဲ့ပြီးတော့2000ပြည့်နှစ်မှာတော့ British ဘုရင်မကြီး Elizabeth ကသူ့ကောင်းပြုခဲ့ပါတယ်။1962ခုနှစ်မှာဒေါက်တာ No ဆိုတဲ့ပထမဦးဆုံး James Bond ရုပ်ရှင်ကနေကမ္ဘာကျော်သွားခဲ့တာပါ။
to go British area Yoshin Karima, Army and Yoshin Karakalo, Biolo Yari, James from British at the show, Yoshin Sakare, Conadrema, Bow and Brother Yosang Gavai. A young shape your 2 years at the Hampan Shire 2 years Yaga, James from Zayo, 007 LA, a 2 light petawa. ထောင်၉၈၈ခုနှစ်မှာတော့ဒီအန်တက်ချဘော့စ်ရဲ့ရုပ်ရှင်ကားမှာရှေကာဂူကရဲရာရှိဖြစ်တဲ့တရုတ်ဆောင်ပြီးတော့သူအကယ်ဒမီဆုရခဲ့ပါတယ်။ထောင်၉၈၃ခုနှစ်ကအင်တာဗျူးတစ်ခုမှာတော့မင်းသားကြီးရှွန်ကွန်နရီကဂျိမ်းစ်ဘွန်ရုပ်ရှင်ရဲ့တင်ကြီးသားတွေဖြစ်တဲ့ရိုက်ခွင့်ရိုက်ွက်လှလာတွေစိတ်ဝင်စားစရာနောက်ခံစလန့်နောက်ပြီးတော့ဒီရုပ်ရှင်ကားတွေမှာပါဝင်တဲ့ဇာတ်ရုပ ရိုးရှင်ကားတွေဖြစ်ပါတယ်။ဒါမဲ့သူ့ရဲ့တကယ်အပြင်ဘဝကတော့ရိုးရှင်တွေကခန္ဓာဆန်းကျင်မှုတွေနဲ့အရင်ကွာခြားတာပါ။ Edinburgh မြို့ရဲ့ဆင်းရဲရဲကွာမှာမွေးဖွားခဲ့တဲ့ရှောင်းကွန်နရီဟာနေဝေးထရက်ကားဆရာအဖေဖြစ်သူနဲ့နောက်ပြီးတော့အင်တန်ရှင်ရဲ့အလုပ်သမားမိခင်တို့ကမွေးဖွားလာတဲ့တားနှစ်ယောက်ထဲကအကြီးဖြစ်ပါတယ်။ဆယ်ကျော်တက်မှာပဲကျောင်းထွက်လိုက်ပြီးတော့ဂျာဗန်အလုပ်မျိုးစုံလုပ်ခဲ့တာပါ။ အဲဒင်ဘာ့ကအတူပါရာစာစီမှာအကောင့်ကော်ပတ်တိုက်တဲ့အလုပ်တောင်လုပ်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကြီးပြီးနှစ်နှစ်အကြာသူ16နှစ်သားအရွယ်မှာတော့ရှောင်းကွန်နရီရေတပ်ထဲဝင်ခဲ့ပြီးတော့တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။ရေတပ်သားလေးဘဝနဲ့သုံးနှစ်အမှုထမ်းခဲ့ပါတယ်။သူလုံးဝမကြိုက်ပါဘူးတဲ့။တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။ video မထင်မှတ်ပဲမိတ်ဆက်ပေးလို့နှစ်ရက်ထဲနဲ့အပြီးအကနဲ့တချင်အဆိုကိုကျင့်ခဲ့ပြီးတော့ American ပြဇာတ်လောကထဲရောက်လာခဲ့တာပါသူဒီလိုမျိုးအနုပညာလောကထဲရောက်မယ်လို့ဘယ်တော့မှမစဉ်းစားခဲ့ပါဘူးလို့ပြောပြပါတယ်သူဒီလိုမျိုးပြဇာတ်အငယ်လေးတွေမှာပါဝင်နေပြီးတော့1960ခုနှစ်ရောက်တော့မှရုပ်တံဇလန်တဲ့တခုမှပါဝင်ခွင့်ရခဲ့ပါတယ်။အဲဒီနောက်မှာတော့ James Bond ရုပ်ရှင်ကရိုက်မဲ့ဘသူကိုမင်းသားဖြစ်စေခြင်းလဲဆိုပြီးပရိသတ်ကိုစစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သူ့နာမည်ပါသွားခဲ့လို့အခုရုပ်ရှင်ထုတ်လုပ်သူနှစ်ယောက်ကသူ့ကိုအင်တာဗျူးလုပ်ပြီးတော့မှ James Bond ရဲ့ပထမအဆုံးရုပ်ရှင်ကဒေါက်တာ No မှာမင်းသားဖြစ်သွားခဲ့ပြီးတော့အခုလိုမျိုးကမ္ဘာကျော်မင်းသားကြီးဖြစ်သွားခဲ့တာပါ။မင်းသားကြီး Sean Connery ကျမ်းမာရေးကောင်းမွန်ပြီးတော့အသက်ရကျော်ရှိပါစေလို့ဆုတောင်းပေးကြရအောင်ပါနော်။
Yes, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်view မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။သောရရှင်များရှင်ဒီနေ့လာနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကမ္ဘာတစ်လောကကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်ပွားနေတာမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုင်အိုဝါ၊တောင်နှင်းမြောက်ဒါကိုတာနဲ့မင်နီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လဲ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကြောင့်သေဆုံးသူဆေးရုံတက်ရသူနဲ့အတူပြည်လူနာတွေ့ရှိတဲ့နှုန်းကတော့ကျဆင်းလာနေပါတယ်။American ပြည်ထောင်စုမှာ COVID-19 ကူးစက်မှုအများဆုံးအရေအတွက်ရှိနေပေမဲ့ Brazil, Peru တို့နဲ့နှိုင်းယှဉ်ရင်တူးချင်းကူးစက်မှုနှုန်းပိုနေတယ်လို့ Reuters စီးရင်တွေအရသိရပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Miloš Vystrachils ဟာထိုင်ဝမ်ကိုတွားရောက်လည်ပတ်တဲ့အပေါ်မှာတန်ဖိုးကြီးကြီးပြန်ပြီးတော့ပြေးဆက်ရမယ်လို့တရုတ်နိုင်ငံကပြောပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Vystrachil ကထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။ဂျာမနီမှာရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝိုင်းကြီးကချက်ပါလီမန်ဥက္ကဋ္ဌရဲ့အလဲပတ်ခရီးအတွက်တုံ့ပြန်လက်စားချေမယ်လို့ပြောပါတယ်။တရုတ်အစိုးရနဲ့ပြည်သူတွေကဒီကိစ္စအပေါ်ဘာမှမလုပ်ဘဲဒီတိုင်းညီနေမှာမဟုတ်တယ်လို့အမျှော်မြင်နေတဲ့အပြုအမူတွေတံပိုးကြီးကြီးပြန်လည်ပေးဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝိုင်းကိုကိုးကားပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။American ပြည်ထောင်စုအနောက်မြောက်ပိုင်း Oregon ပြည်နယ် Portland မြို့လမ်းတွေပေါ်မှာလူမဲတွေရဲ့အသက်ကိုလည်းတံမိုးထားပါဆိုပြီးဆန္ဒပြသူတွေနဲ့ Tamara Trump ကို ထောက်ခံသူတွေ အကြမ်းမှာ ခိုက်ရန် ဖြစ်ပွားတာကြောင့် လူတဦး သေဆုံးခဲ့ပါတယ် တနင်္ဂနွေနေ့ နေ့လယ်က သတင်းစာ ရှင်းလင်းပွဲမှာ Portland မြို့တော်ဝန် Ted Wheeler က စနေနေ့ည ပြစ်ခတ်မှု သေဆုံးပြီး ဆန္ဒပြနေကြတဲ့သူတွေကို အကြမ်းမဖက်ဖို့ ပြစ်မှုကျူးလွန်ရင် အရေးယူခံရမယ်လို့ သတိပေး တိုက်တွန်းသွားပါတယ်ရှင် တို့ရရှင်များရှင် တနင်္လာနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ ဒီလောက်ပါပဲရှင် VOE ကိုအားပေးနားဆင်တဲ့အတွက် ကျေးဇူးတင်ပါတယ် သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် ကျမများသိစင်အောင်ပါ
This program has come to you from the Voice of America, Washington.